ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစီယန်ပါရာဂွန်ကုန်းတိုက်မှာပြစ်ခတ်မှုဖြစ်ပွားရာကအနည်းဆုံးလူ3ဦးသေဆုံးပြီးနောက်ထပ်4ဦးဒဏ်ရာရခဲ့ကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။ထိခိုက်သေဆုံးသူအရေးအတွက်ကိုအေယာဝင်အရေးပေါ်ဌာနအကြီးအကဲယူထနာဆက်ထနန်ကအတည်ပြုခဲ့ကြောင်းကိုလည်း AFP သတင်းဌာနကဖော်ပြခဲ့တာပါ။ပြစ်ခတ်မှုအတွက်မတင်ကားသူအသက်14နှစ်အရွယ်လူငယ်တယောက်ကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကကိုကာဘီသတင်းတွေကဖော်ပြကြပါတယ်။ဝန်ကြီးချုပ်ဆက်ထထာဗီစင်ကတော့အခင်းဖြစ်ရာနေရာကိုရဲတပ်ဖွဲ့ဝင်တွေရှင်းလင်းနေပြီးအခြေအနေကိုထိမ့်သိမ့်နိုင်ပြီလို့လည်းပြောပါတယ်။ဘန်ကောက်မြို့ကနိုင်ငံသားသားခီးသွားတွေအတော်လာများတဲ့အချက်ချနေရဖြစ်တဲ့ CN Paragon ကုန်းတိုက်မှာအစောပိုင်းပြစ်ခတ်မှုဖြစ်ချိန်ကလူတွေထိတ်လန့်တကြားထွက်ပြေးနေကြတာကိုလည်းလူမှုကွန်ရက်တွေကဗီဒီယိုတွေမှာတွေ့မြင်ခဲ့ကြရပါတယ်။တနက်ကင်ဆောင်သူပေါ်တဲ့ထိုင်းနိုင်ငံမှာအနည်းနဲ့များဆိုသလိုမကြာခဏပြစ်ခတ်မှုတွေကြုံရလေရှိပါတယ်။ရဲတပ်ဖွဲ့ဟောင်းတစ်ယောက်ကတနက်ဓာတ်ကင်ဆောင်ပြီးမူဂျူချောင်းတစ်ချောင်းကိုတိုက်ခိုက်ခဲ့ရာကကလေး24ယောက်လူကြီး12ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်တစ်နှစ်ပြည့်ကနေရပ်ပိုင်းလိုမှာပဲအခုလိုပြစ်ခတ်မှုနဲ့ကြုံရတာပါ2020တုန်းကလည်းစစ်သားဟောင်းတယောက်က Correct New ကုန်တိုက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်ကြောင့်လူ29ယောက်သေဆုံးခဲ့ပူပါတယ်ရှင်